ချမ်းဖတ်ခေါင်းဆောင်ကြီးမအလာတယောက်300ချီတန်နဲ့နိုင်နဲ့300ချီတန်နဲ့ကြောက်စိမ့်လက်စုပ်ဝက်ထားတဲ့လက်ကိုတစ်ချက်ခါပြီးတော့စာရွက်ပေါ်မှာဘောပင်ကိုကောက်တင်လိုက်ပါတယ်။သူ့အဆွေတော်ပူတင်ခမညာဆွေတော်တို့နိုင်ငံနဲ့ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့မိတ်ရင်းဆွေချင်းညီကိုချင်းတမီးယောက်ဖရင်းတွေပမာဆက်ဆံလာခဲ့တာနှစ်ပေါင်းများစွာရှိပါပြီ။ရုရှားနိုင်ငံအနေနဲ့မြန်မာတပ်မတော်အတွက်လက်နက်နှီးပညာစတာတွေကူညီပေးထားတဲ့အတွက်ကျွန်တော်တို့မြန်မာတပ်မတော်အနေနဲ့ကျေးဇူးတင်လို့မဆုံးပါဘူး။မြန်မာတပ်မတော်အရာရှိရာခံတွေကိုလည်းရုရှားနိုင်ငံကိုခေါ်ယူပြီးတော့ခေတ်မီနှီးပညာတွေတင်ကြားပေးတာအခုဆိုရင်မြန်မာတပ်မတော်ဟာနှီးပညာမြင့်တပ်မတော်တစ်ခုကိုရောက်ရှိနေပါပြီ။အာဂါဒနှီးပညာနဲ့မဟာဘွဲ့ယူထားတဲ့ဗိုလ်ကြီးဟာဆိုရင်ကြက်ချံတွေမှာစောင့်ကြက်ရင်းကြက်ဥအထွက်တိုးအောင်လုပ်နိုင်နေပါပြီ။အမှုမြူနှီးပညာနဲ့တင်ကြားလာခဲ့တဲ့သူတွေဟာဆိုရင်လည်းဂေါ်ဖီကစွန်းအထွက်တိုးအောင်လှုပ်ဆောင်နေကြပါပြီ။ဒါတွေဟာဆွေတော်တို့ရဲ့ကျေးဇူးတွေပါပဲ။ဆွေတော်တို့ရဲ့ကျေးဇူးတွေကြောင့်မြန်မာတပ်မတော်ဟာဒေသတွင်းမှာအင်အားအတောင့်အသင်းဆုံးတပ်မတော်တစ်ခုဖြစ်နေပါပြီ။ဒေသတွင်းဆိုတဲ့စကားရက်မှာတရုတ်မပါပါဘူးအိန္ဒိယမပါပါဘူးဘင်္ဂလားဒေ့ရှ်မပါပါဘူးထိုင်းမပါပါဘူးအင်ဒိုနီးရှားလည်းမပါပါဘူးဗျာအာဆီယံလည်းမပါပါဘူးနေပြည်တော်လို့ရှမ်းပြည်တို့လို့ဒေတာတွင်းကိုဆိုလိုတာပါအဲ့ဒီနိုင်ငံတွေနဲ့ရှင်ရမယ်ဆိုရင်တော့ဒေတာတွင်းမှာအသက်ကြီးဆုံးတက်မတော်အနေနဲ့ရပ်တည်နေတာပါတသားတွေအကုန်လုံးနှိပါကခေါင်းဖြူသွားကျအရွယ်တွေမို့ပါဒါကြောင့်လဲရန်သူတွေမှန်သမျှကလေးစားနေရတာပါမပစ်ခင်လက်အုပ်လေးချီးပြီးအဘတို့အဖိုးတို့ရေကျွန်တော်တို့ပစ်ပါတော့မယ်ခမားဆိုပြီးတော့လေးစားတမှုပြုရတာပါလက်နက်တွေအနေနဲ့လည်းကဘာပေါ်မှာအကောင်းဆုံးရုရှားထုတ်လက်နက်တွေနဲ့ဓာတ်ရိုက်ဖြစ်စေတွေ့ဝိုင်းဖြစ်စေအင်အားဖြည့်တင်ထားပါတယ်ဓာတ်ရိုက်ဆိုတာကရုရှားကနေဓာတ်ရိုက်မှားယူတာဖြစ်ပြီးတွေ့ဝိုင်းဆိုတာကရုရှားထုတ်ရေငုပ်သမောတပတ်နွမ်းကိုအခြားနိုင်ငံကနေဘော်ဒီပြန်ထုဆေးပတ်တီးရိုက်ပြီးဝယ်တာဖြစ်ပါတယ်ပြောရရင်ဒေတာတွင်အသက်ကြီးဆုံးစစ်သားတွေရှိသလိုပါပဲကဘာပေါ်မှာအသက်ကြီးဆုံးလက်နက်တွေကိုပါမြန်မာတပ်မတော်ကပိုင်ဆိုင်ထားတာပါအဲ့ဒီလောက်ထိရုရှားနိုင်ငံထုတ်စစ်လက်နက်တွေကိုအားပေးနေတာဖြစ်ပါတယ်အခုဆိုရင်ကျွန်တော်တို့တပ်မတော်ဟာရုရှားထုတ်ရဟတ်ယာဉ်တွေကိုတုံးပြီးတော့တောင်တန်းပြည်နယ်နေရာဒေသမရွေးကိုမနိုင်ရင်မနိုင်တယ်လို့မကောင်းသူထိတ်ကောင်းသူထိတ်ဆိုပြီးတော့ဘုံကျဲတိုက်ခိုက်နေတာတော်တော်အဆင်ပြေနေပါပြီ။ဆိုဗီယက်ရုရှားနှီးပညာတစ်ခုဖြစ်တဲ့ RPG ငပြောဖူးဒုံးတွေကိုတုံးပြီးတော့ဆန္ဒပြသူတွေရဲ့တဲအိတ်တွေဘန်ကာတွေကိုထုရတာအလွန်အားရပွဲကောင်းပါတယ်။ဆန္ဒပြသူတွေရဲ့တဲအိတ်တွေတင်ဘဲကမလဲဗျာ။လူတွေရဲ့အိမ်တွေဘာသာရေးအဆောက်အုံတွေထုတဲ့အခါမှာလဲအဲ့ဒီဒုံးတွေဟာတော်တော်အသုံးဝင်ပါတယ်။ဒီလိုလက်နက်တွေရှိနေလို့လဲမြန်မာတပ်မတော်ဟာရန်သူတွေရဲ့အိမ်တွေကိုဖောက်ထွင်းပြီးတော့ပစ္စည်းတွေကိုသိမ်းပိုက်နေနိုင်တာဖြစ်ပါတယ်ရန်သူဆိုတာကသူတို့ကိုသူတို့ပြည်သူဆိုပြီးတော့ပြည်သူရောင်ဆောင်နေကြတဲ့လူတွေပဲဖြစ်ပါတယ်ပြောရရင်တနိုင်ငံလုံးရဲ့လူတွေကကျွန်တော်တို့ရဲ့ရန်သူတွေပါပဲကျွန်တော်တို့ကိုထောက်ခံတဲ့တကယ့်ပြည်သူစစ်ဆေးဆိုတာကအင်မတန်ရှားပါတယ်ဗျာကျွန်တော်တို့ကိုရန်သူတွေဝိုင်းထားတာပါချစ်ခင်လေးစားအားကြရပါတော့အဆွေတော်ပူတင်ခင်ဗျာအခုဆိုရင်ကျွန်တော်တို့ရဲ့ရန်သူတွေဟာကျွန်တော်တို့ကိုပြန်ပြီးတော့အန်တုဖို့ပြင်ဆင်နေကြပါတယ်အနောက်အုပ်စုကလည်းကျွန်တော်တို့ရဲ့ဩဇာအာဏာကြီးထွားလာတာကိုမနာလိုရှုစိတ်ဖြစ်နေကြပါတယ်အနောက်အုပ်စုတွေမကပါဘူးတကမ္ဘာလုံးကနိုင်ငံတွေကမနာလိုနေကြတာပါဒါကြောင့်လဲကုလသမဂ္ဂမှာလက်နက်မရောင်းဖို့ဝိုင်းပြီးတော့အနိုင်ကျင့်ဆုံးဖြတ်ကြတာပါလူကြီးမင်းခင်ဗျာလူကြီးမင်းတို့အနေနဲ့မတက်တာလို့မဲမပေးခဲ့ပေမဲ့ကျွန်တော်တို့ကိုလက်နက်ရောင်းချပေးမယ်ဆိုတာကျွန်တော်တို့နားလည်ပါတယ်ကုလသမဂ္ဂဆိုတာကတကယ်တော့လေပေါ်မဲခွဲနေတဲ့အဖွဲ့အစည်းတစ်ခုပါသူတို့ဘာဆုံးဖြတ်ဆုံးဖြတ်လူကြီးမင်းအနေနဲ့ကျွန်တော်တို့ဤသူဂယုစိုက်မယ်မဟုတ်ဘူးလို့လည်းယုံကြည်ပါတယ်ကျွန်တော်တို့အနေနဲ့လူကြီးမင်းစီကလက်နက်တွေဝယ်ယူဖြစ်တင်းနိုင်မှုတောတွေတောင်တွေကိုဆွေမျိုးပေါက်ဖော်ကြီးစီကိုရောင်းချနေပါပြီချစ်ခင်လေးစားအားကြရပါတော့အဆွေတော်ပူတင်ခင်ဗျာကျွန်တော်အနေနဲ့အဆွေတော်ကိုလေးစားအားကြကြိတ်ကြွနေတာကြာပါပြီအဆွေတော်သမရကနေမစင်းတယ်လို့ကျွန်တော်လည်းကာကြုတ်အဖြစ်ကဘယ်တော့မှမစင်းဘူးဆိုပြီးတော့ဥပဒေပြုပြီးပါပြီကျွန်တော်အဆွေတော်တို့နိုင်ငံကိုခဏခဏလာပါတယ်တခါမှတွေ့ခွင့်မရပါဘူးဒီတခါတော့နိုင်ငံအကြီးအကဲအနေနဲ့တွေ့ခွင့်ရပြီဟဲ့ဆိုပြီးတော့တပည့်တွေကိုတောင်နှစ်ယောက်တွဲပုံပို့လိုက်မယ်ဆိုပြီးတော့မှာကြားထားတာပါအခုတော့တွေ့ခွင့်မရတဲ့အတွက်စိမ့်ရက်လီအားဆိုပြီးတော့အင်မတန်မှကိုခံစားရပါတယ်တပည့်တွေဆိုတာကလည်းအဆက်ပြေ Photoshop နဲ့နှစ်ယောက်တွဲပုံလေးတွေကိုပြင်ထားပြီးတင်နေရပါပြီကျွန်တော်နောက်အခေါက်တွေလာခဲ့ပါဦးမယ်နောက်အခေါက်တွေမှာအဆွေတော်နေနဲ့အာနာပါနာတွေ့ဆုံဖို့မျှော်လင့်မိပါတယ်အခြားသူတွေလိုအမှတ်တရဓာတ်ပုံလေးတစ်ပုံလောက်တော့ရိုက်ခွင့်ပေးပါအမှတ်တရဓာတ်ပုံတွဲရိုက်ရုံလေးပါချစ်ခင်လေးစားစာဖြင့်မအားလဥက္ကဋ္ဌနိုင်ငံတော်အကြမ်းဖက်လူရည်ရည်ကောင်းစီဆိုပြီးတော့အပြန်လမ်းမှာအလွမ်းစာဆိုပြီးတော့စာလေးပေးပါတော့တယ်တိတ်မကြခင်မှာပဲသမရပူတင်စီကပြန်စာရောက်လာပါတော့တယ်စာထဲမှာရေးထားတာကတို့မအားလားဟိုးရင်စစ်အစိုးရလက်ထက်တုန်းကပြည်တန်စာခေါင်းတယောက်ဟာဗိုလ်ချုပ်ကြီးတယောက်နဲ့တွဲပြီးတော့ဓာတ်ပုံရိုက်ပြီးတော့သူ့ရဲ့ပြည်တန်စာခန်းမှာလူရှိန်အောင်ဓာတ်ပုံချိတ်တဲ့အကြောင်းခမရတို့နိုင်ငံမှာဒီလူအကျင့်နေရှိတယ်ဆိုတဲ့အကြောင်းကျွန်တော်တို့ထောက်လန်းရေးတွေစီကပေးပို့ထားပါတယ်ခမရအနေနဲ့ကျွန်တော်နဲ့တွဲရိုက်ပြီးတော့ခမရအခန်းမှာချိတ်ထားရင်ကျုပ်ပဲနာမည်ပြက်ရမှာပေါ့ဗျာတဲ့